မဲကောင်မြစ်ကိုဖြတ်ပြီးမြန်မာနိုင်ငံနဲ့လောနိုင်ငံမြောက်ပိုင်းကိုဆက်သွယ်တည်ဆောက်ထားတဲ့ချစ်ကြည်တရားသစ်ပေါ်မှာဒီကနေ့တနင်္ဂနွေနေ့ကစပြီးမော်တော်ယာဉ်တွေဖြတ်တန်းသွားလာဖို့တရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်။ဒီတရားဟာလောနိုင်ငံလောင်နမ်သပြည်နယ်ဟွမ်ကုန်ကြီးရွာနယ်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိပ်မြို့နယ်ကိုဖြတ်တန်းတည်ဆောက်ထားတာဖြစ်ပါတယ်။ဒီနှစ်နိုင်ငံချစ်ကြည်ရေးတရားသစ်ဖွင့်ပွဲကိုလောနိုင်ငံမြောက်ဖက်နမ်သာပြည်နယ်မှာစနေနေ့ကကျင်းပတဲ့ဖွင့်ပွဲမှာလောင်နိုင်ငံသမ္မတချောင်လင်းဆန်ရှုံးနဲ့မြန်မာသမ္မတဦးသိန်းစိန်တို့တက်ရောက်ခဲ့ကြတယ်လို့လောနိုင်ငံမိုင်အစိုးရ KPL သတင်းဌာနကသတင်းထုတ်ပြန်ပါတယ်။ဒီတရားသစ်ကနှစ်နိုင်ငံအပြန်အလှန်ယုံကြည်နားလည်မှုပူးပေါင်းဆောင်ရွက်မှုနဲ့ချစ်ခင်ရင်းနှီးမှုတွေရဲ့အထင်အမှတ်မှတ်တိုင်တစ်ခုလည်းဖြစ်ပါတယ်လို့လောနိုင်ငံကြားရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်တာဝန်နေထမ်းဆောင်နေတဲ့တမ်လောင်ဆင်ဆူလစ်ကပြောဆိုပါတယ်2012ခုနှစ်မှာမြန်မာသမ္မတကလောနိုင်ငံကိုတရားဝင်အလဲပတ်ခရီးသွားခဲ့ခြင်းကဒီချစ်ကြည်ရေးတရားတည်ဆောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။2013ခုနှစ်မှာတရားတည်ဆောက်တဲ့လုပ်ငန်းကိုစတင်ခဲ့ပြီးတတ်မှတ်ချိန်နဲ့9လပိုဆော့ပြီးတည်ဆောက်ပြီးစီးသွားတဲ့ဒီနိုင်ငံချစ်ကြည်ရေးတရားကြီးကိုအမေရိကန်ဒေါ်လာ26သန်းအကုန်ကျခံတည်ဆောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။